ဒေါက်ဆန်းစုကြည်ပေါ်အမှုပွင့်တရားစွဲဆိုနေတာနဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတချို့ကမြန်မာအစိုးရရဲ့လုပ်ရက်ကိုစိုးရိမ်တကြီးစောင့်ကြည့်နေချိန်မှာပဲဂျပန်နိုင်ငံဟာသူ့ရဲ့အစိုးရအထူးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နေပြည်တော်ကိုဆီလွတ်ပြီးမြန်မာစစ်ကောင်စီရဲ့အတွင်းရေးမှူးတက်ဗိုလ်ချုပ်ကြီးတီဟသူရတင်အောင်မြင့်ဦးနဲ့ဆွေးနွေးနိုင်ခဲ့ပါတယ်။ဒီလိုနိုင်ငံတကာရဲ့အစိုးရအထူးကိုယ်စားလှယ်အဖွဲ့တရက်ဆီလွတ်တာဟာဒေါက်ဆန်းစုကြည်အမှုကိစ္စပေါ်ပေါက်လာခြင်းကဆလို့ဒါဟာပထမဦးဆုံးလို့ပြောရမှာဖြစ်ပါတယ်။အဲ့ဒီဂျပန်အစိုးရအထူးကိုယ်စားလှယ်အဖွဲ့ကိုဂျပန်နိုင်ငံသားကြီးဝန်ကြီးဌာနနိုင်ငံသားရေးရာလက်ထောက်ဝန်ကြီးမစ္စတာဆာဆာရဲ့ကန်အီဂျီရိုကဦးဆောင်ပြီးမြန်မာစစ်အစိုးရခေါင်းဆောင်တွေရှိတဲ့နေပြည်တော်မြို့တော်မှာဇွန်လ၄ရက်နဲ့၅ရက်ကြာသာပတေးတောက်ကြနေ့တွေမှာတွေ့ဆုံမှုတွေလုပ်ခဲ့တာပါဂျပန်အစိုးရအထူးကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အေဂျင့်တာယာအီနဲ့ဖွံ့ဖြိုးရေးကောင်စီအတွင်းမှုတင့်တဲ့ဆွေးနွေးစဉ်မှာဘယ်လိုတိုက်တွန်းပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်လို့ဂျပန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဖို့ကိုမစ္စတာကာဝမူရာRFA ကိုရှင်းပြတာကအ
ウンサンスチ女子の裁判に関してミャンマー政府は国際社会の声を聞いて対処することが重要であると。
ドンサンスチရဲ့အမှုနဲ့ပတ်သက်လို့ဂျပန်အစိုးရဟာအထူးဂရုစိုက်အနီးကစောင့်ကြည့်နေကြောင်းဒေါက်ဆန်းစုကြည်ပေါ်အမှုစီရင်တာကိုတကမ္ဘာလုံးကစိုးရိမ်တကြီးဖြစ်နေတဲ့အကြောင်းကိုလည်းမြန်မာအစိုးရကထဲသွင်းစဉ်းစားပေးဖို့လိုကြောင်းမြန်မာဒီမိုကရေစီကူးပြောင်းရေးဖြစ်စဉ်မှာဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပြီးကျန်တဲ့ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ခွင့်ပေးရေးကိုလည်းဂျပန်အစိုးရကအထူးပဲလိုလားကြောင်းဂျပန်အစိုးရအထူးကိုယ်စားလှယ်အဖွဲ့ကတိုက်တွန်းပြောဆိုခဲ့တယ်လို့ရှင်းပြသွားတာပါ။မြန်မာစစ်အစိုးရကောင်စီရဲ့အတွင်းမှုတက်ဗိုလ်ချုပ်ကြီးတီဟသူရတရားဝင်မြို့ဘက်ကတုတ်ပြန်တာကတော့ဒေါက်အောင်ဆန်းစုကြည်ကိုအမှုစီရင်တာဟာပြည်တွင်းရေးကိစ္စဖြစ်ပြီးတရားရုံးကသူ့ဘာသာလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်မှာဖြစ်ကြောင်းမြန်မာစစ်အစိုးရဟာအဲ့ဒီတရားစီရင်ရေးကိုဘာမှဝင်ရောက်ဆွဲဖက်မှာမဟုတ်တဲ့အကြောင်းဒေါက်အောင်ဆန်းစုကြည်မှာအပြစ်ရှိခဲ့ရင်အပြစ်ရှိတဲ့အတိုင်းပြစ်ဒဏ်ရမှာပဲဖြစ်ကြောင်းပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်။အခုလိုဂျပန်အစိုးရအထူးကိုယ်စားလှယ်အဖွဲ့နေပြည်တော်မှာတွားရောက်ဆွေးနွေးခဲ့တဲ့အပေါ် NLD ပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းတင်ကကြိုဆိုလိုက်ပါတယ်
။ဂျပန်လိုနိုင်ငံမျိုးဟာဟလာဒီလိုကိစ္စမျိုးမှာဒီလိုကိုထိထိရောက်လို့ဖို့လိုတယ်ဒီလိုကိုယ်စားလှယ်လွတ်တယ်ဆိုတာအလွန်လေးနက်တဲ့သဘောကိုဆောင်တဲ့အတွက်ကျွန်တော်ကအားရတယ်နောက်ပြီးတော့ကြိုလဲကြိုဆိုပါတယ်အဲ့ဒါဒါအတွက်လဲကျွန်တော်ကကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်တယ်အမှန်တမ်းကတော့ဂျပန်အနေနဲ့ကလည်းတာဝန်ရှိတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုတော့ဂျပန်နဲ့ကျွန်တော်တို့ကဟလာတမိုင်းရလဲတာဝန်ရှိတယ်ဗျာဟလာချင်းပြောရင်ဂျပန်ရဲ့အနေထားဟာကျွန်တော်ဗမာပြည်ဖို့ဟာဘာပဲပြောပြောကျွန်တော်ကအလွန်အရေးကြီးတဲ့နိုင်ငံထဲမှာကျွန်တော်ကထည့်ထားတယ်တရုတ်တို့လာဒီအမေရိကတို့နဲ့တွေ့တယ်လို့ပဲကျွန်တော်ကတွေ့ထားတယ်ဟလာဥမာအာဆီယံတို့လို EU လို့အဖွဲ့အစည်းတွေနိုင်ငံတွေနဲ့လည်းကျွန်တော်ကဓာတ်လူထားတယ်ဘာလို့ဆိုတော့ဂျမဟာဗမာပြည်ရင်းနဲ့ပတ်သက်ပြီးတော့အာယုံဆိုင်ဖို့တာဝန်ကိုရှိတယ်ဆိုတာကိုကျွန်တော်ကသိစေချင်တယ်အဲ့တာဝန်ရှိတာကိုဂျမဟာလုပ်လိမ့်မယ်လို့ကျွန်တော်ကအမြဲတမ်းမှန်းဆထားတယ
်တကယ်တော့ဒေါအောင်ဆန်းစုကြည်ရဲ့ကိစ္စနဲ့ပတ်သက်လာရင်ဒါဟာနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့မြန်မာစစ်အစိုးရကပြောလို့ပြောတာရှိတဲ့ပုံမှာလဲဦးဝင်းတင်ကဂျပန်အစိုးရကိုအခုလိုတိုက်တွန်းလိုက်ပါတယ
်အခုထွန်းနေတာဘာပဲပြောနေနေဟလာဒီအစိုးရရဲ့ဟာကသူတို့ရဲ့သဘောထားကတော့ဒေါ်စုအမှုကသူကတရားစီရင်တာတက်တက်ပဲဟလာနိုင်ငံကြီးနဲ့မဆိုင်ဘူးလို့ပြောတဲ့သဘောနော်သဘောထားရှိတယ်ဆိုတော့ဒေါ်စုအမှုကနိုင်ငံကြီးနဲ့မဆိုင်ဘူးသူတို့လုပ်တာလဲနိုင်ငံကြီးကြောင့်လုပ်တာမဟုတ်ဘူးအလားတူပဲဟလာဒီအမှုကိုစစ်ဆေးတဲ့နေရာမှာလဲတရားစီရင်တိုင်းပဲပြရမယ်ဥပဒေတိုင်းပဲလုပ်ရမယ်အဲသူဥပဒေချိုးဖောက်ရင်ဟလာဥပဒေကိုမလိုက်နာလို့သူ့မှာအပြစ်ရှိရင်အပြစ်ရှိတာအရေးယူမယ်ဟလာနိုင်ငံကြီးနဲ့မဆိုင်ဘူးဆိုတော့အစိုးရသဘောထားအဲ့တော့အစိုးရအဲ့တိုင်းသဘောထားနေတယ်အခုဂျပန်သူ့အကိုပြန်ပြီးတော့ပြောလိုက်တဲ့စကားကလည်းဒီဟာပဲဆိုတော့ဟလာအခုဂျပန်အပါဝင်ပေါ့ဗျာဟလာကဘာရဲ့တုံ့ပြန်ချက်တွေဒီကဘာရဲ့စိုးရိမ်ပူပန်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာကိုတော့ပြောပေါ်ရတယ်ပေါ့ဗျာအဲ့တော့ဂျပန်သူ့အကိုကျွန်တော်ပြောချင်တာကျွန်တော်အနေနဲ့ကတော့လို့ဒီအစိုးရအနေနဲ့ဒီလိုနှစ်ပိုင်းခွဲစဉ်းစားတာကိုကျွန်တော်လက်မခံဘူးဒါနိုင်ငံရေးအမှုပဲလို့ကျွန်တော်ကသတ်မှတ်တယ်အဲ့ဒါကြောင့်ဂျပန်သူ့အနေနဲ့နောက်အရှင်ပြေတဲ့အခါမှာအခွင့်အခါကြုံကြိုက်တဲ့အခါမှာဒါနိုင်ငံရေးအမှုပါအဲ့တော့ခမဲတို့ကလည်းနိုင်ငံအမှုလိုပဲဒီအစိုးရကိုဖိအားတွေပေးဆက်ပေးသွားပါတုံးလည်းတိုက်တွန်းသွားပါဒါဘာပဲပြောပြောဒါနိုင်ငံကြီးနဲ့ပတ်သက်နေပါတယ်နိုင်ငံကြီးအမှုပါပဲအဲ့လိုပဲသဘောထားပါအဲ့လိုပဲလှုပ်သွားပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်လို့
ဂျပန်အစိုးရအထူးကိုယ်စားလှယ်အဖွဲ့ကဒေါက်အောင်ဆန်းစုကြည်ကိစ္စဆွေးနွေးတဲ့အခါမြန်မာစစ်ကောင်းဆောင်တွေနဲ့ဘယ်လိုအပေးယူလုပ်တယ်လဲဆိုတဲ့အချက်ဟာစိတ်ဝင်စားစရာဖြစ်ပါတယ်ငွေကြေးချမ်းသာတဲ့ဂျပန်နိုင်ငံကဒေါအောင်ဆန်းစုကြည်ကိုပြန်လှုပ်ပေးရေးဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရေးမှပါဝင်ခွင့်ရရေးအတွက်မြန်မာစစ်အစိုးရကိုအကူအညီတွေပေးမယ်ဆိုတဲ့ကတိမျိုးပေးခဲ့ပါသလားလို့ဂျပန်နိုင်ငံသားကြီးဝန်ကြီးဌာနကို RFA ကမေးကြည့်ပါတယ
်今の状態は援助の正常な状態ではありませんから ミャンマー側が民主化努力をですね、どういうことを形にするかによって、
ジャパンの国家委員長の表現は、僕、ミスター・カワムラ・ピャンピラが、ミャンマー政府がジャパンへ倒すジャネパッタビ、米アタインダーティ、ライリオ・ロサン・ラムレスで、ポムディが、ジャパンベガ、アクニー・ペイ・マペイ・ソラ、セッセンザ・マピデ・ジャン、アクチェンハ、アクニー・ペイ・ケサリゴ、ジャパンの国家ベガ、センザ・ラム・ユ・マシデ・ジャン、アレフィゴ、ピャンレ・ピジャー・トバレ、クミャン。